Rajmia, Shuelan Chami Java Lakamia, General RFA, Benning Lizakawangu Sadimarome, General D. Badre Pijara Pogumana Yenzo, May Say Pijan Barakamia, Patamazon Luvado, Muta Dimosi Apojo, Bo, Lomuzan Pue, Wim Tibido, Janjai Tawenga, Shine Unyawimba, Unyawi, Jama Lakamia.
Okay,
now do Ado, Yamananga Shine Miakaunsi, Twitter, Dreamu, Uau Tuba, Uanui, Nikola Lakamia.
Okay, Nikola Lakamia.
And now, so do what Australia Nanga, Yama Yia, Yon Jai Mu, Dauta, Umin Chuba, Dauta, Nikola Lavia.
Okay, Kamia.
Dorashima Kamia, General Dibama, Leshi, Yama Pie, Yauri Manana Patavi, why won't swim with Yabo, Susan Havar Kamia? Ero, Leshi, Yama Pie, Diai Mandango, Shine Unyawe, below, don't damn like Kamia.
General Diai Mananga, Edimene, not Lundam, Bobia. Da. ใช่ครับแม้แต่ว่าเราดาวช็อปเปียนเนี่ยดาวตรงดาวมาตะดาวผิดแต่เตียสิงห์เนี่ยอ่ะตะเล่มมาพี่อ่ะแม้ถ้าอําตันยี้จีเลยเราดาวช็อปเปียนนี่ว่าเลยดีองค์การเนี่ยปัจจัยเนาะอึดจုံอ่ะเปล่าหรือสิงห์เราจีเป็นน่ะดิอัตตมวยวงจองผิดแต่ดีโลกมาดีนี้ที่เตียสิงห์ลุล่ำหมดไม่ใช่ดุแล้วนี่มันเนี่ยแหละเต็มมาหมดไม่ใช่ดีวุโล
จนดูแล้วยูยูเว้นเนี่ยมาโอเคอุญญามินเออ เดี๋ยวดอนทัศน์สุจีโบลุชานနိုင်လာတယ်မြေဆုံကြီးကရာစီမံချက်ကိုရလိုက်တယ်ပါဠိဌာနချုပ်ရုံးကိုဟိုတယ်မလို့တော့ပဲကြားတဲ့အခြေပဲထားတော့မယ်အဲဒရင်ဌာနကြီးဒရင်ယူခွင့်ရေးခွင့်ပူရလာတယ်နိုင်ငံကြီးနာဟောင်းနေပြည်ဆောင်ခွင့်အကဏ္ဍကျင်းပါခွင့်ရလာတယ်လွတ်လပ်ခြင်းလူပညာရုပ်ရှင်ဝေးကျင်းပါခွင့်ရလာတယ်ဒါတွေကိုတွေးလာတယ်မှန်ပါတယ်ဒါတွေကိုတိမှတ်ပြရမှာပါဒါပေမဲ့အဲ့ဒ ီစုံရေးအခြေခံနဲ့ဆက်ဆက်တယ်။တစ်ဖက်ကဆေးရနာရှင်တွေနဲ့ဥချွေရနာပိုင်းတွေအဲတစ်ဖက်ကလူလူတွေဖြစ်တယ်။ဥချွေရနာပိုင်းတွေဘက်ကပြည့်ရထားတဲ့လက်ရုံးမှုတွေသူ့ချက်ချင်းပြန်ရုပ်လို့ရတယ်။ပြန်ရုပ်လက်ယူနဲ့လက်ရုံးလို့ရတဲ့အခြေအနေတွေအားလုံးရပ်ဆိုင်သွားမယ်။လူလူကဘာမှမတတ်နိုင်ဘူး။ဒါကြောင့်ဒါကိုအပြောင်းလဲလို့ကျွန်တော်မြင်ဘူး။ဒါဖြစ်ရင်အပြောင်းလဲဆိုတာဘာလဲ။ဥချွေရနာပိုင်းတွေဆုံးဖြတ်ချက်တစ်ခုတည်းနဲ့လူလူခံစားနေတဲ့အခွင့်အရေးတွေကိုယူသိမ်းလို့မရနိုင်တဲ့အနေအထားကိုစိုးရွားဖြစ်တယ်။ဒါပေခါမှရမယ်မေးကြရှိတယ်။ဒီဖြစ်ရှိခံထားတဲ့ဥရိစနစ်နဲ့အဲ့ဒီစနစ်ပေါ်အခြေခံတဲ့တိုင်းပြည်ဥချွေရနာရဲ့ဇုံလုံးကိုပြင်နိုင်တဲ့အခြေခံကနေဥပိစုံမှုကြီးကိုတည်ဆောက်နိုင်မှလာရနိုင်တယ်။ဒါမှသာပြောင်းလဲလို့ခေါ်တယ်။ဥပိစုံမှုကြီးပြဿနာကိုဒီသဘောထားအမြင်မှန်မှန်ကနေမကင်တွဲနိုင်ရင်ဘရောမှစစ်မှန်တဲ့ပြောင်းလဲဖြစ်နိုင်။ခြုံပြောမယ်ဆိုရင်အားကြောင့်ဒီအာနာပင်ကြီးကဒီနိုင်ငံကြီးနဲ့ပြဿနာကိုညင်းနေတယ်။တစ်ချက်ပဲကျွန်တော်ပြောချင်တယ်။ပထမအချက်ကတော့အာနာပင်ကြီးကိုယ်ရဲ့တောင်းရှိမှုပဲ။ယုံကြည်ချက်ကြောင့်ကြက်ခံနေတဲ့ကျင်းသားနိုင်ငံကျင်းသားရေလို့အတိမပြုလိုက်ရင်ဒီလူတွေဟာမတရားဖန်ကြီးဖြစ်တယ်ခံထားရတယ်ဆိုတာထင်ရှားသွားမယ်။ဒီမတရားမှုတွေဟာကုသင်းစိန်နဲ့ဝန်နှမောင်းတွေဝင်းကျုပ်တဲ့နိုင်ငံရေးဝန်ကြီးတွေပေါ်မှာဖြစ်ခဲ့တာ။ဒီလိုသူတို့အနေနဲ့တောင်းရှိမှုကိုဝန်မခံခြင်းမူတောင်းရှိမှုကနေချောင်လဲကျင်တယ်ဒုတိယချက်ကတော့ဒီစဲဖြစ်တဲ့ဥပဒေစနစ်ဆိုးကိုမပြင်ကျင်ဘူးဆက်ထားတယ်။ဒီနေ့ရန်ရဲကိုဆက်ရှိစေတယ်။ဒါကြောင့်ချုပ်လိုက်ရင်ဒီနှစ်ချက်စလုံးဟာဥပဒေစမွေးချေကောင်ဖြောင်းမြောင်ကြီးဆန့်ကျင်နေတယ်။အဲ့ဒါဟာတကယ်ပြဿနာပဲလို့ပြောချင်တယ်။တာဝန်ရှိမှုကိုမပေါ်ထုတ်သမျှဥပဒေစနစ်ဆိုးကိုပြင်ဖို့သဘောထားမရှိသေးတာကလပ်ပါလို့ဥပဒေစမွေးမရှိနိုင်ဘူး။ဥပဒေစမွေးမရှိတဲ့ညတကယ်အကြောင်းလဲဆိုတော့ဝင်းနေဦးမယ်လို့ကျွန်တော်ပြောချင်
တယ်။ဟုတ်ကဲ့ဒေါက်တာဦးမြင့်ချောအောင်ခင်ဗျာလက်ရှိမြန်မာပြည်မှာတရားဥပဒေမှန်နိုင်အဘလိုရှိတယ်ထင်ပါသလဲခင်ဗျာ
။အပွင့်လေးမြင်တာတဲ့တရားစီရင်ရေးစနစ်မြန်မာနိုင်ငံမှာမရှိပါဘူးခင်ဗျာ။အဲ့တော့ပွင့်လေးမြင်တာတဲ့တရားစီရင်စနစ်မရှိဘဲနဲ့တရားဥပဒေစုံမှုဆိုတာလည်းမရှိနိုင်ပါဘူးခင်ဗျာ။တမြန်မာနိုင်ငံမှာတရားဥပဒေရဲ့အဆောင်အချက်ကိုပြည်သူတွေခံပယ်ခွင့်မရှိဘူးဗျာ။နောက်ပြီးတရားဥပဒေကိုတော်တော်နောက်ခံပြုပြီးတော့စောင့်ရှောက်ပေးမဲ့စစ်မှန်တဲ့အဖွဲ့အစည်းလည်းကိမ့်မဲ့နေတယ်ဗျာ။ဒါပြင်လွတ်လပ်တဲ့တရားစီရင်အဖွဲ့အစည်းကလည်းမရှိဘူးဗျ။အဲ့တော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးမရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်။နောက်တစ်ချက်က တိုင်းပြည်ပြည်ရဲ့ကျန်းမာရေးအဆင့်တန်းမြင့်မားဖို့ဆိုတာဒီပညာရှင်တွေမှာပဲနဲ့ပြည်သူတွေအားလုံးမှာလည်းတာဝန်ရှိပြီးတော့တက်ဆိုင်တဲ့ကိစ္စဖြစ်တယ်လို့တိုင်းပြည်ပြည်ရဲ့တရားဥပဒေစိုးမိုးကိစ္စဟာလည်းပဲဥပဒေပညာရှင်တွေမှာပဲနဲ့ပြည်သူအားလုံးနဲ့ပါတက်ဆိုင်တဲ့ကိစ္စလို့ကျွန်တော်ခံယူထားတယ်ဒါကြောင့်လည်းကျွန်တော်တို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပြက်ပြားနေတဲ့ကိစ္စတွေကိုပြည်သူအားလုံးကအသေးချာသိပြီးတော့ကိုယ်တိုင်လည်းတရားဥပဒေစိုးမိုးရေးအတွက်ကိုပါဝင်စူးစမ်းလှုပ်ရှားတင်တယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ခေါင်းဆောင်နော်ဒုတိယခေါင်းဆောင်တောင်ဆန်းကြည်ကလည်းပြောထားပါတယ်တရားဥပဒေစိုးမိုးရေးကို NLD ရဲ့အဓိကရင်မှတ်ချက်တစ်ချက်ကတစ်ခုဖြစ်နေတတ်မှတ်ပြီးတော့ကြိုးပမ်းသွားမယ်လို့အတိအလင်းညင်ညာထားပါတယ်ဒါဒီအားလုံးကဘာကိုပြလဲဆိုတော့တရားဥပဒေစိုးမိုးမှုမရှိသေးလို့ဒါကိုဦးစားပေးပြီးတော့ကျွန်တော်တို့စူးစမ်းရမယ်ဆိုတော့ကိုထင်ထင်ရှားရှားပြသနေတာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ရှင်းနေဦးညာဝန်ခင်ဗျတရားဥပဒေမှနိုင်တဲ့ပတ်သက်ပြီးပြင်ဆင်မယ်ဆိုရင်ဘာတွေကိုဦးစားပေးပြီးအရင်ဆုံးပြင်သင့်ပါသလဲခင်ဗျအ
ဲကျွန်တော်တို့ပြင်ဖို့လိုအပ်နေတာကတော့ဥပဒေသာအဓိကဥပဒေကပေးထားတဲ့အာဏာတွေကျော်လွန်ပြီးမကျင့်သုံးဖို့အဲ့ဒါအရေးကြီးဆုံးပဲကျွန်တော်တို့ဒေါက်တာဆုကြီးပြောနေတာကလည်းဘယ်စနစ်ပဲသွားသွားဥပဒေစိုးမိုးမှုမရှိရင်ထိရောက်မှာမဟုတ်ဘူးနော်အောင်မြင်မှာမဟုတ်ဘူးအဲ့ဒီတိုင်ပဲကျွန်တော်တို့ဥပဒေစိုးမိုးမှုကကျွန်တော်တို့ဘယ်စနစ်၃ဘယ်စနစ်သွားသွားရှိကိုရှိရမယ်မရှိရင်အဲ့ဒီစနစ်လည်းမအောင်မြင်ဘူးအခုနကျွန်တော်ပြောဆိုလို့ဥပဒေစိုးမိုးမှုဆိုတာတရားရုံးကိုယူပဲကျွန်တော်တို့မရင်ညွတ်ပါဘူးဥပဒေကသာအာဏာအနှင်းနိုင်တယ်အုပ်ချုပ်ရေးပုဂ္ဂိုလ်ကလည်းမိမိအားအနှင်းလာတဲ့အာဏာကိုကျင့်သုံးဖို့လိုတဲ့မိမိကိုအနှင်းလာခြင်းမရှိတဲ့အာဏာကိုကျင့်သုံးခွင့်မရှိဘူးမိမိကိုပေးထားတဲ့အတ္ထတဲ့အာဏာကိုမကျင့်သုံးရင်လေဒီလိုပဲဥပဒေစိုးမိုးမှုမရှိဘူးအဲ့တော့ဥပဒေစိုးမိုးမှုကအလွတ်အလွန်ကိုအရေးကြီးတယ်အမြဲတမ်းလည်းအရေးကြီးနေမယ်လို့အဲ့ဒါလို့ပြောချင်ပါတယ
်မြန်မာပြည်မှာလက်ရှိပေါ်ထောင်တန်းအနှစ်တရာကျော်ကြာခံနေရတဲ့နိုင်ငံရေးကျင်းသားတွေရှိပါတယ်အနှစ်65နှစ်စသဖြင့်ချမှတ်ထားတာတွေပေါ့အဲ့တော့ဥပမာဖြင့်ကျွန်တော်တို့ဒီနိုင်ငံတော်ပုံကမှုဥပဒေ1221 121ပေါ့နောက်တစ်ခါ18လို့ခေါ်တဲ့မတရားတဲ့ဆက်သွယ်မှုတို့ဒါမျိုးပုံမှန်တွေရှိပါဒီပုံမှန်တွေအရင်ကတည်းကရှိပေမဲ့လည်းအရင်ကနိုင်ငံရေးနဲ့ပတ်သက်တဲ့အပုပ်ကိုတို့ချမှတ်တဲ့အချိန်မှာထောင်နဲ့အနှစ်20လောက်ဟိုကျွန်တော်တို့ကြုံခဲ့ကြားခဲ့ပူတာပေါ့ခင်ဗျာအခုလိုတရားတော်တွေချတယ်ဆိုတော့ဥပဒေကအစ်စ်ပြောင်းသွားတာဒါမှမဟုတ်အဲ့ဒီရှိတဲ့ဥပဒေပေါ်မှာကျင့်သုံးတဲ့အတူတင်နေရောမဆိုင်ဘူးလား
အဲ့ဒါကဗျာထောင်တန်းကကျွန်တော်တို့အမြင့်ဆုံးဖြစ်တဲ့တသက်လက်ကျုံးတော်မှာဒီဘက်အစားဗလာခင်မှာအလေးပုံပဲနာအနှစ်20ပဲအဲဒါမလို့အခုဘာဖြစ်လို့65နှစ်အနှစ်တရာကျော်ဖြစ်နေတယ်လဲတချို့တရာကျော်တော့မကပါဘူးအဲ့ဒါကတရားစီရင်တဲ့ပုဂ္ဂိုလ်ကဘယ်သူကိုဘယ်လိုပြစ်မှုမျိုးမှာဘယ်လောက်ချနိုင်တယ်လဲဆိုတာအလွန်အရေးကြီးတဲ့တာဝန်ကိုသူတို့မဆောင်ရွက်ကြအောင်နော်မဆောင်ရွက်ကြဘူးဆိုတော့ဥပမာဖြင့်နမူနာပြောရင်အနှစ်20ကြာခံရမယ်ပြစ်တာ5ခုနဲ့ဆွဲခံရတဲ့လူကသူကမက်ဆီမမ်ပဲ5ခုနှစ်တရာသူလုပ်ရတာဥပဒေကဒီလိုမပြောဘူးရဥပဒေကဒီဥစ္စာတွေကပေါင်းတင်သလားဆက်ပြီးတော့ချဲ့တင်သလားဆိုတော့အမတန်အရေးကြီးတဲ့တာဝန်အဲ့ဒီအရေးကြီးတဲ့တာဝန်လက်မကြည့်ဘဲနဲ့အခုကောင်းရွက်နေကြလို့အဲ့ဒါလို့ဖြစ်နေတာပါအဲ့ဒီလိုလက်ကြည့်ပြီးတော့အဲ့ဒါကိုချင်းချင်းချင်းချင်းဆောင်ရွက်မယ်ဆိုရင်ဒီလိုဖြစ်တာမျိုးရှိစရာအကြောင်းမရှိဘူးအရင်တော့ဒါဒီနဲ့ပတ်သက်ပြီးတော့မိမိစီရင်ပိုင်ခွင့်ပေါ့။နော်မိမိရဲ့လုပ်ပိုင်ခွင့်ကိုနော်ထိုက်တန်တဲ့ပြစ်ဒဏ်တင်းတော်တဲ့ပြစ်ဒဏ်ကိုဆုံးဖြတ်တာ။အခုဟာကတရားရုံးကဒီဟာကိုမစဉ်းစားတော့ဘူး။လာခဲ့တဲ့တခုဆိုရင်20၊ငါးခုဆိုတရားဒီပုံစံလုပ်နေတာ။အဲ့တော့ကျင့်သုံးတဲ့ပုဂ္ဂိုလ်ဆိုင်ရာရောကြောက်လန့်လို့လုပ်ပေးရတာမျိုးအဲ့ဒါတွေကြောက်တယ်လို့ဖြစ်နေတာပါ။ကျုံမင်းတို့ပြောရင်တော့တရားစီရင်လွတ်လပ်မှုမရှိတာပေါ့
ဟုတ်ကဲ့အဲ့တော့တရားဥပဒေမှန်တိုင်းပြုပြင်ဖို့လို့တို့ဒီတရားဥပဒေမှန်တိုင်းကြပြဋ္ဌာန်းထားတဲ့ဒီတရားဥပဒေများကိုအကောင့်ထက်တဲ့ပုံကူများမှလည်းအများကြီးတာဝန်ရှိတယ်လို့ကျွန်တော်တို့သဘောရတာပေါ့ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
ကဲအဲ့တော့ဦးအောင်ထွေးပြောပါဦးခင်ဗျာလက်ရှိမြန်မာပြည်ကတရားဥပဒေမှန်တိုင်းကိုပြင်ဆင်မယ်ဆိုကျွန်တော်တို့ဘာတွေစပြီးပြင်မလဲဗျာ
ဒီလိုပြကျွန်တော်တို့ခုနပြောနေဆက်ဆက်ပြီးတော့လည်းရောတာမဟုတ်ပဲတကယ်ပြောင်းလဲဖြစ်နိုင်ပွေရန်အတွက်ဥပဒေစိုးမိုးရေးခြေကံနဲ့ဆက်သက်စဉ်းစားမယ်ဆိုရင်ဒီအုပ်ချုပ်ရေးအာဏာပိုင်တွေကိုရွေးချယ်တဲ့မျိုးကိုစနစ်ကစစနာဖို့လုပ်တယ်။ဒီမှာဖြစ်နေတာကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာသမ္မတစနစ်ကိုကျင့်သုံးတော့ညာလဲတယ်။သမ္မတကသူလုံးချင်လို့မရဘူး။ ူဘက်ကနေပြီးတော့လူလူလည်းရောထားတယ်ပြီးတယ်ခွင့်ယူသိမ်းလို့မရဘူး။ဘာကြောင့်လဲဆိုတော့သမရကိုထိန်းချုပ်တဲ့အခါမှာခွေကြီးဝချီကဥရင်ကြီးသမရရွေးချယ်တဲ့ဘက်ကိုစနေထိန်းချုပ်ထားရတယ်။ဒါဥပဒေစိုးရိမ်ချီတာ။အဲ့တော့ကျွန်တော်တို့ကပြင်မယ်ဆိုရင်ဒီချီကစစနာရတယ်။ဆိုတော့ဘယ်ကနေစပြင်ရမလဲ။ခွေကြီးဝချီကဥပဒေကနေစပြင်ရတယ်။အဲ့တော့အချက်လေးချက်ကျွန်တော်ပြောချင်တယ်။အဲ့ချက်ကပါလဲဆိုတော့တော်ရှိဖို့ဒီကောင်ပါတယ်သမရရွေးချယ်တဲ့ဘက်ကိုစနစ်ကကဘာမှာဘေးနိုင်ငံမှာမကျင့်တော့ဘူး။ဒါကြောင့်ဒီစနစ်ရှိနေတာကလာကောင်ဘရောမှာဥပဒေစိုးရိမ်မဖြစ်နိုင်။ဒုတိယချက်ကကာလုံလို့ခေါ်တဲ့မြူသားကောင်လူမျိုးကြီးကောင်စီဒါလည်းပဲဒီအာဏာရှင်တွေရဲ့အထက်မှာရှိနေတယ်။ဒီလိုအဖွဲ့အစည်းမျိုးဒီလိုစစ်ကောင်စီမျိုးရှိနေတာဘရောမှာဥပဒေစိုးရိမ်မရှိနိုင်ဘူး။တတိယချက်ကစစ်ဘက်ဆိုင်ရာတရားဝင်တွေတရားခွင်ကြီးတည်တော်ထားတယ်။နောက်ရပ်ဘက်ဆိုင်ရာတရားစီရင်ရေးကိုလည်းအုပ်ချုပ်မှုအောက်မှာလုံးဝတည်ပင်ထားလိုက်တယ်။နောက်ဆုံးတစ်ချက်ကပါလဲဆိုတော့ဒီနဝတ္တနာဖအရှင်စုရဆက်ဆက်ကကျူးလွန်ထားတဲ့ပြည်ဝင်လူရင်းချမှာပြေးထားရည်ဒီအချက်လေးချက်စလုံးဟာဥပဒေစိုးရိမ်ချိန်လုံးဝဆန့်ကျင်နေတယ်အဲ့တော့ဒီအချက်လေးချက်စလုံးမှာတစ်ချက်နဲ့အခြားတစ်ချက်နဲ့အပြန်အလှန်ထောက်ပံ့ပေးနေဒီလေးချက်စလုံးကိုဖျက်ပြင်ပြီးတော့မှနောက်တော့ဖွဲ့စည်းပုံချိန်ဥပဒေတည်ထူပေါ်လာမှလာလေတကယ်ဥပဒေစိုးရိမ်အခြေခံကိုဒီဆောက်နိုင်နေတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျကောင်းပါပြီခင်ဗျအဲ့တော့ဩစတြေးလျနိုင်ငံဒေါက်တာမြင့်ချိုခင်ဗျာတရားရေးနဲ့ပတ်သက်လို့ပြည်သူလူထုရဲ့ဆန္ဒကိုတိုက်ပြီးကောင်းဆောင်တရားဘလောက်အလေးနဲ့ထားဖို့လိုသလဲအဲ့တော့ဩစတြေးလျနိုင်ငံမှာရောဘယ်လိုဥပဒေကြီးကပြဋ္ဌာန်းမှုတွေရှိသလဲ
ဟုတ်ကဲ့ဒီနေ့ကမ္ဘာနိုင်ငံတွေထဲမှာတရားဥပဒေစိုးမိုးရေးကိုအရေးကြီးတယ်ဆိုပြီးတော့အစက်ကလေးနဲ့ပြောပြီးတော့လက်တွေ့မလုပ်တဲ့နိုင်ငံတွေလည်းအများကြီးပါအလားတူလက်တွေ့လည်းစူးစမ်းကောင်ထည်ဖော်နေတဲ့ကောင်ထည်ဖော်ဆဲနိုင်ငံတွေလည်းအများကြီးပါအဲ့တော့အဲ့ဒီထဲမှာမှဩစတြေးလျအပါအဝင်ပေါ့ဗျာတကယ်အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကတော့သူတို့မှာမှုတစ်ခုရှိတယ်ဗျာအဲ့ဒါဘာလဲဆိုတော့ဒီကမ္ဘာ့ကုလသမဂ္ဂထွေကျွေးမှုချုပ်ကနေ2004ခုနှစ်တုန်းကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တစ်ကမ္ဘာလုံးအတွက်ထုတ်ဖို့ကြေညာထားတာတစ်ခုရှိပါတယ်အဲ့ဒါကိုအခုတစ်ကမ္ဘာလုံးကလည်းဒီမိုကရေစီနိုင်ငံတွေကလိုက်နာချိန်သုံးတာကိုတွေ့ရတယ်အဲ့ဒါကိုအခြေခံပြီးတော့ကျွန်တော်ကိုးကားပြီးတော့ဆွေးနွေးချင်ပါတယ်အဲ့ဒီမှာထွေကျွေးမှုချုပ်ကဘာပြောထားလဲဆိုတော့နှစ်သာရအဖြစ်ပေါ့ဗျာတရားဥပဒေစိုးမိုးရေးဆိုတာအုပ်ချုပ်ရေးဆိုင်ရာအခြေခံမှုတစ်ခုဖြစ်တယ်လို့သူပြောထားပါတယ်။အဲ့ဒီထဲမှာမှနိုင်ငံတကာစံချိန်စံညွှန်းနဲ့ညီပြဋ္ဌာန်းထားတဲ့ဥပဒေတွေရှိရတယ်။အများကြီးသူသိအောင်ဒီဥပဒေတွေကိုတရားဝင်ထုတ်ပြန်ကြေညာထားရမယ်။ဒီဥပဒေတွေဟာစိုးစိမ်ရင်သာမခွဲခြားပဲနဲ့နိုင်ငံသားတွေပေါ်မှာအာလိုညီလူညတ်လူတက်ရောက်စေရတယ်။နောက်ဒီမှာစင်ထားတဲ့ဥပဒေတွေကိုလည်းလွတ်လွတ်လပ်လပ်အဖွဲ့အစည်းနဲ့စင်ဆောင်ရရတယ်။နောက်လူတိုင်းဥပဒေကရောအစိုးရဖွဲ့စည်းတွေရောနိုင်ငံတော်ကပါဒီဥပဒေတွေကိုတောင်းခံရတယ်လိုက်နာကြရတယ်အဲ့ဒါပြင်အခြားလိုအပ်ချက်တွေလည်းရှိသေးတယ်တဲ့အဲ့ဒါကတော့အားလုံးရဲ့အချက်မှာတရားဥပဒေကြီးစိုးမှုဆိုတာရှိရမယ်နော်တရားဥပဒေရှေ့မှောက်ရောက်သွားရင်မြည်သူမဆိုအားလုံးကတောင်းရည်သူခွင့်ရှိရမယ်တဲ့နော်တရားဥပဒေကိုလည်းမှန်မှန်ကန်ကန်ရှင်းသုံးရမယ်အဲ့တော့အဆုံးဖြတ်ပေးတဲ့ဖြစ်စဉ်တွေမှာလည်းပြည်မြတ်တရားပိုင်ဝင်ရှိရမယ်နော်အရေးကြီးဆုံးကတော့ဝင်နေမြင်တမှုရှိရမယ်လို့ဖေမှုချိုးကနေထုတ်ဖို့ကြေညာထားတယ်ဗျ။အဲ့ဒီအချိန်ကအချက်တွေပုံမူတည်ပြီးတော့ဩစတြေးလျနိုင်ငံကအပြည့်အဝဆုံးဖြစ်အောင်လိုက်နာကျင့်သုံးတဲ့အတွက်ကြောင့်ဒီနေ့ဩစတြေးလျနိုင်ငံဟာတရားဥပဒေစိုးမိုးတဲ့နိုင်ငံဖြစ်တဲ့ကမ္ဘာကအသိမှတ်ပြုထားပါတယ်။ဥပမာကျွန်တော်ပြောရရင်ဗျာနော်ဩစတြေးလျမှာအမတန်ထင်ရှားပြီးတော့နိုင်မဲ့ကြီးတဲ့ဖက်ဒရယ်တရားသူကြီးနော် Justice Marcus Enfield ဆိုတာအမတန်ကိုဟိုလေးစားခံတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော်မှမော်ဒကမောင်းတဲ့ခါမှာစမှတ်ချက်နော်ကီလိုကိုကျုံလုံးပြီးမောင်းလို့မိတာကိုသူမောင်းတာမဟုတ်ပါဘူးဆိုပြီးတော့တရားဥပမာလိန်လေထွက်ဆိုလို့နော်မတရားတဲ့အထောက်ထားတွေထုတ်ပြပြီးတော့ချိန်ဆွဲလို့ဥပဒေရ1300တောင်ကျသွားတယ်ဗျအဲလိုလိုမျိုးနော်နိုင်ငံကစံတမှတ်ချက်နော်အချက်တွေကိုအတိအကျလိုက်နာကျင့်သုံးတဲ့ကြောင့်ဩစတြေးလျနိုင်ငံမှာတော့ကျွန်တော်တို့တရားဥပဒေစိုးမိုးရေးအပြည့်အဝရှိတယ်လို့ကျွန်တော်ပြောနိုင်တယ်ဒါဒီအားလုံးချုပ်ရင်းနေတဲ့မြန်မာနိုင်ငံမှာတော့ဒီနေ့ထိဒီမတရားတဲ့ဥပဒေပဲကြီးစိုးနေတယ်လို့ကျွန်တော်အနေနဲ့ထောက်ပြချင်တယ်ခင်ဗ
ျ။ဟုတ်ကဲ့ကောင်းပါပြီခင်ဗျ။အဲ့တော့ဥညာဝင်ခင်ဗျအခုဥမြင့်ချိုကတော့ဒီဩစတြေးလျနိုင်ငံနဲ့တခြားဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေကတရားဥပဒေစိုးမိုးမှုကိုပြောတာပေါ့။ကျွန်တော်တို့မြန်မာပြည်မှာလည်းဒီကာလတစ်ခုအထိတော့တရားဥပဒေစိုးမိုးမှုကအကန့်အသတ်တစ်ခုနဲ့အနည်းဆုံးတော့ရှိခဲ့တယ်လို့ထင်ပါတယ်။ဘယ်စဉ်ကာလကဘလောက်ရှိခဲ့တယ်နောက်ပိုင်းကဘလို့ပြောင်းနေဆိုတော့ကျွန်တော်တို့ဥညာဝင်ရဲ့အတွေ့အကြုံနဲ့ဖြစ်ဖြစ်ရှင်းပြီးတော့ကျွန်တော်တို့ပြောပြပါလားခင်ဗျ။
ကျွန်တော်တို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးကတစ်ချိန်လုံးကအချိန်နှီးကောင်းရှိခဲ့တယ်လို့ကျွန်တော်ပြောလို့ရတယ်။နော်တစ်ချိန်လုံးကလို့ဆိုလိုက်တာက62ခုနဲ့မတိုင်ခင်ကပေါ့။ဥပမာဖြင့်နော်ဘကူရ Yes, Kango, Ludia, Panare, Yes, Kanya, Kama, Eddie Bokoa, to a choker when I need at all. Ah, but you get the Beva, so you know the Nangaye, Sandali, Jijo, you do a choker when I. Eddie, do be all like the Boko, young on Dine Minia, Dwapana. Dwapana, Midazu, Siani, Kovalida, Dala, Nala, Tony Ladi, Bayoni Mamdi, Loma Shalomia. Eddie King Kama, Dimidazu, a Balu Kalezro, Dilune Pazavido, General Ritzboya, or Tajon Rajanoto, Langano Tianjogo, Hodon Haiko Tingera. Haiko, a Chechen, Tiago, Yuido, Tiboko Nepazavido, through Tessaya, Yemini, Umido, Yeminia, Nanganya, Peya, Suina, Yukore, Erotia, Yomapore, Suina Kizare, Dimam. Pama Jomu, two Chichin Supa, so that Daha, Nangano, General Nemananga, see in Doma, a ten sharpani, or thirteen's a morning in Soyaboya. A deludi chicken area. Soluraga, the Yayunga, Ucho Yi Anabe, no, General Ubri, who accounted for a Yeta Perua, Udi Nemani Lutau, Edelu, Demma Pigere, a Saint Lagoni, General Chicken. And debate,
ชาวเซนกูดีบ้านมาတော့လုံးဝကျွန်တော်တို့မတွေ့ရပါဘူးအဲ့ဒါလို့အခြေအနေရှိခဲ့တယ်ဆိုတော့ကျွန်တော်ပြောပြချင်တာဟုတ်ကဲ့ဦးညောင်ခင်ဗျအဲ့တော့ဦးအောင်တို့ခင်ဗျမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုတွေဘယ်ပုံဘယ်နည်းစိုးရလာတယ်ဆိုတော့ဦးအောင်တို့တော့ဘယ်လိုများပြုစုထားတာရှိပါသလဲခင်ဗျဟော
ဒီလိုပါခြေခံအဖြစ်မိမိအချွေရန်နေရာစိတ်အင်စတီကျူရှင်းပေါ့ဗျအဲ့ဒါရေးခြင
sih lola muda makabe ni. Tiada tiada itu tempat yang kita pergi, tiada suai pergi lola muda. Nampak dia cakap tiada yang mana lepas soalnya dia ubi jual sini juga kan kan? Nampak cakap, eh tiada sih yang ni aku lepas pas pas soalnya kah mah. Nampak orang ni cakap lor, sih sih ni sih ni sih. Eh cakap dia, macam. Eh lor, dia cakap tak kira kerja lor. Kalau kata apa, ujian alu ni buat ni lah. Nampak jalan mungkin ni betul ni. กูคงทงรู้เหตุผลแกถ้าเราตรงเนี่ยเขาจะมาที่ตรงกันสุดที่อุสังบิดอ่ะที่เป็นกิจการที่ตัวบิดเข้ามาที่เป็นอุ้งที่จะที่จะช่วยอะไรที่จะเข้าใจเขาแต่ในกองตรงนี้พูดสิ่งใดกันนี่บิดอ่ะจะมีการดูชาร์ลาจ่ายแต่ในพูดสิ่งสิ่งเสด็จลาจ่ายที่เกี่ยวกับสิ่งพูดนี้สิ่งพูดมีว่าพูดเสด็จลาจ่ายกันดีอาจีละไอ้ที่มาที่ยังอยู่ตรงนี้พูดจะเข้ากันอะไรจีละเลยกูคงรู้กูดูชาร์ลาจ่ายเลย ไอ้ก็อุกงตรงนั้นแค่ตัดทิ้งไงอาจารย์เลยสุดอ่ะแค่มีตัดทิ้งไปจู่ก็ที่กันอาทิตย์ที่ตอนนั้นสุดที่กองตรงนี้ตัดทิ้งไปจู่เนี่ยเอ็งยังได้ยินตู้เลยนะไปที่กันมุดยาลีจักรเล่มขันเองกูสูบีรอมาอุกงตรงนั้นเนี่ยท่องนี่นี่ละเช้าวันนี้มาดูดีเสียงยาทุกวันเบี้ยสุดเลยไอ้เช่นมาอุกงเลยที่ตั้งมาอุดเองเสียงอ่ะที่นี่ละเช้าวันนี้กองมีโอกาสทุกวันนี้บีรอ
เช่นมีอยู่คือเรื่อยๆแล้วที่สุดเช่นเดียวเช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเชียงใหม่เช่นเ ဒီနေ့ကျွန်တော်ဖတ်ပြတယ်။နားပါစီဆွာကရေးဆွဲရန်ကြိုးပမ်းရရှိသည့်ွယ်ကြီးဘုံအချိန်ကဥပဒေဖြင့်ဤထောင်မိပြောင်းသရောင်းနိုင်ငံတော်ခေါ်တိဥချုပ်ရေးနိုင်ငံတော်သည်ဒီဆွာကကြီးညာထားသည့်အတိုင်းပြည်နီပုံရိုးထုတ်တဲ့နိုင်ငံတော်တွေလည်းဖြစ်ပေါ်လာနိုင်ရန်အကြောင်းမရှိပေ။ဒီလိုဦးဆိုင်ရုံးနိုင်ငံကြီးရဲ့သုံးသပ်ထားသည့်ကံစီပြီးတော့မှဒီဘုံအချိန်ခံယူတက်တက်တချွန်းချလိုက
Okay, we want to. Hello, Doctor Umishua, who Unia Wene, who are to be over in the Patalo? Bamia Pioluvalek, me?
Chanovaro, Unia window, who want to roll out of Ubi, or the Patabula, and Nom Chanjim Ho. I met Chanova Boa to each owner to cool nice in the Pioshinaro. The Masala Kima, Nanga is so shattered to the go, Ubi, Jongas will be But they are Tong Chan, neither, not least that daddy, she care daddy, Miaiba. เอ่อนั้นสาลายอกุดิคลิปดิเป้ป้ายมาปูพี่ซูลาเลยสรเอาตนเลลายาบาเลยบ่าจ่องเลยสรเอาคู่ยาเนี่ยชิเซนเนี่ย9ลောက်มาตนพะอามาเซียงผิดเนี่ยหมู่ทันเนี่ยกาลามาเสร็จท่องนั้นอีกก็นี่เนาะตนกูปรมาอุซงบ่เปียกูปุ้มมาเตีย 44 สุบิ่รอมา ဆွဲတော့သူတို့အထောက်ထားတွေပါတယ်စစ်ကြောရေးမှာကျွန်တော်ကိုဘုံမြေမှာကျွန်တော်စစ်ကြောတဲ့အခါမှာဘာအထောက်ထားမှခံနိုင်လို့မရတဲ့ခါကြတော့ပုံမှန်စကုနှစ်တစ်ဆိုပြီးတော့ကျွန်တော်ခင်းရဲ့ယူနေဆက်သွယ်ပါတယ်ဆိုပြီးတော့မဟုတ်တဲ့ဇာတ်လမ်းနေခင်းပြီးတော့ပြဿနာရှာပြန်တယ်ဗျတကမရတော့တဲ့ခါကြတော့လေအပုံမှန်ငါးညနေဆိုပြီးတော့တိုင်းပြည်ရဲ့အချုပ်အခြာလုံးလုံးရေးကိုထိခိုက်အောင်လုပ်ပါတယ ပြန်လှုပ်ပေးလိုက်တယ်ဗျကျွန်တော်ပြောချင်တဲ့ချက်ကပါလဲဆိုတော့အဲ့ဒီတုန်းကတော်တော်ချိန်နေဆိုးတယ်ဗျအဲ့ဒီအချိန်နေဆိုးတာတဲ့စာရင်ဒီနေ့ဒီဘက်မှာအချိန်တွေကအဆပ်ပုံများစွာပိုဆိုးလာတာကိုကျွန်တော်သွားတွေ့ရတယ်ဗျကျွန်တော်တို့အဲ့ဒီခေတ်တုန်းကဆိုရင်အနည်း20ဆိုတာဆရာဦးညောင်ဝင်းပြောသလိုပဲနော်တော်တော်ကြီးကိုပဲဒါဆိုးရွားတဲ့အမှုဖြစ်နေပြီနော်တက်တက်တချို့ပါဗျာဒီဖက်ရောက်လာတဲ့ခါကျတော့နှစ်တွေကယာနဲ့ချီပြီးအစကထွက်တယ်လို့ဟာလားရှောကနေရှောကနေပြောတဲ့ဘဝကိုရောက်လာတဲ့အချိန်ကြီးဆိုးလာတယ်ဗျာအကြောင်းမို့အရင်တော့ကလည်းတရားဥပဒေစိုးမိုးရေးဟာတက်ပြားခဲ့တယ်ဒီဘက်ခေတ်မှာတော့လုံးလုံးမရှိတော့ဘူးလို့တော့မှကျွန်တော်အနေနဲ့အဲ့လိုပဲကျွန်တော်မြင်တယ်လို့ပြောချင်တယ်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီ RFA တနုနဲ့စကဝိုင်းပဲပြထားတဲ့အချိန်လဲအတော်လေးနှောင့်သွားပြီခင်ဗျာအဲ့တော့ကျွန်တော်တို့ညီကုန်းချုပ်အနေနဲ့ပေါ့လေဆရာဦးညောင်ဝင်းကစာပြီးပြောစေချင်ပါတယ်အဲ့တည်းမှာဦးညောင်ဝင်းခင်ဗျာအခုလာမယ့်ကြွေးကောက်ပွဲမှာ NLD ကောင်းဆောင်တွေလွတ်တော်အသီးသီးမှာပါဝင်ခွင့်ရလာမယ်ဆိုရင်တရားဥပဒေစိုးမိုးရေးအတွက်ဘာတွေဆောင်ရွက်နိုင်မယ်ဆိုတာလည်းကျွန်တော်သိကြပါတယ်ခင်ဗျာအနည်းချုပ်အနေနဲ့တရားဥညာဝင်ပြောကြင်တာများလည်းလွတ်လပ်စွာပြောနိုင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့လာမယ့်ရွေးကောက်ပွဲမှာကျွန်တော်တို့ NLD ကပါဝင်ရှင်းတိုင်းတဲ့နေရာလေးမှာနိုင်ရမယ်ဆိုလို့ရှိရင်ကျွန်တော်လွတ်တော်လေးရောက်မယ်လွတ်တော်လေးရောက်တဲ့အခါမှာကျွန်တော်တို့ဥပဒေဆိုင်ရာကိစ္စရပ်တော်တော်များများကိုတင်ပြဖို့ကျွန်တော်တို့ဒီလိုရည်ရွယ်ပါတယ်အဲဒီလိုပါတော့ကျွန်တော်ပြောရတယ်ဆိုတော့ကျွန်တော်တို့အခုလိုရေကောက်ပွဲအကျိုးကာလမှာကျွန်တော်တို့လူရေးချယ်မှုကစကျွန်တော်တို့အဲရှင်းနေဥပဒေပညာရှင်ဒါတွေကိုကျွန်တော်တို့စဉ်းစားပြီးတော့ထည့်သွင်းသွားမှာပါဥပဒေဆိုင်ရာကိစ္စတွေကပြည်သူ့လွတ်တော်မျိုးသားလွတ်တော်တွေမှာအဓိကအရေးကြီးတဲ့အခမ်းအနားကပါဝင်နိုင်တယ်လို့ကျွန်တော်တို့ယူဆပါတယ်ဒီအတွက်လည်းကျွန်တော်တို့ဒီလိုပါဝင်နိုင်ဖို့ကိုစူးစမ်းမယ်ထင်ထင်ရှားရှားဥပဒေနဲ့မညီတဲ့ကိစ္စတွေအများကြီးရှိပါတယ်ကျွန်တော်တို့စူးစမ်းပြီးတင်ပြဖို့ရည်ရွယ်ထားပါတယ
်ဟုတ်ကဲ့ကောင်းပါခင်ဗျအဲ့တော့ဦးအောင်သူအောင်ညီကုန်းကျုံအနေနဲ့ပါများပြောလိုပါလဲခင်ဗ
ျဒီလိုပါပထမတစ်ချက်ကတော့ကျွန်တော်နိုင်ငံထဲမှာရှိတဲ့ဒီကုချုပ်သူအနာပိုင်းတွေကိုနိုင်ငံကြီးဘုံဘောက်လက်ရှိညောင်နိုင်ငံမှာတည်ရှိနေတဲ့ဥပဒေစနစ်ဆိုးကိုအိမ်မပြုလို့ပါဥပဒေစနစ်ဆိုးတည်ရှိနေတယ်ဒီဥပဒေစနစ်ဆိုးကိုပြင်ရမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုတည်ကြချဖို့လိုပါတယ်ဒါတစ်ချက်ပါဒုတိယချက်ကတော့ပါလဲဆိုတော့ခုနကကျွန်တော်တင်ပြခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ကြောရိုးလို့ပြောတဲ့အခြေခံအကြဆုံးအချက်လေးချက်ကိုလုံးဝဖျက်ပြရလုံးဝပြင်ပြရမယ်ပြင်လို့မရရင်2008ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုလုံးကိုဖျက်ပြရဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့မှလူ့လိုက်တရားစီရင်စနစ်ကို 100% ရာနှုန်းပြီးအမှတ်ခံရတယ်ဒါဒုတိယချက်ပါတော်တည့်ရချက်ကတော့ဒီမတရားတဲ့ဥပဒေလိုသိမ်းပြရတယ်အခုမှဆိုရပါတယ်တော်ဘောကစားနေတယ်တော့နောက်ချက်ဖြစ်စီးသူအနေနဲ့ကာဝေးတဲ့ဥပဒေကစပြီးတော့အခုဟာ2004ခုနှစ် electronic ဆက်သွယ်ဆောင်ရေးဥပဒေအထိမတရားတဲ့ဥပဒေတွေကိုရုပ်သိမ်းပြရမယ်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်အာမခံချက်ပြီးတဲ့ဥပဒေတွေကိုဆက်လက်တရားပြရမယ်ဒီလိုဟာတွေဖြစ်လာတော့မှသာလေဥပဒေစိုးမိုးရေးအခြေခံအတွက်ပံ့ပိုးမှုရလာသိနေတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးအောင်သူခင်ဗျအဲ့တော့ဒေါက်တာမြင့်ချုံအောင်နောက်ဆုံးပါများပြောလိုပါသေးလားခင်ဗျ
โอเคပွင့်လင်းမြင်သာတဲ့တရားစီရင်စနစ်မရှိဘဲနဲ့တရားဥပဒေစိုးမိုးရေးဆိုတာမရှိနိုင်ပါဘူးနောက်တစ်ခုကလက်ရှိစစ်အစိုးရကနေသူ့ခင်မှာပြဋ္ဌာန်းထားတဲ့ ကျွန်တော်ရှေ့ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲအဲ့ဒါလိုပွင့်လင်းနေတာတဲ့တရားစီစဉ်တွေကိုအပြတ်ထမ်းတာပါဘူးခင်ဗျဒါပြင်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့လေဘာမှအမှတ်ခံချက်မရှိဘူးခင်ဗျဒါကြောင့်မို့လို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ဖို့နဲ့တရားဥပဒေစိုးမိုးရေးဆိုတာဟာတုံတွဲနေတဲ့အတွက်ကြောင့်တကယ့်အဆောက်အအုံတော့ဖြစ်မြန်မာပြည်သူတွေအကုန်လုံးကဒါဟ ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုနောက်မှာတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုကျွန်တော်တို့အင်တိုင်းအားလိုက်ဆက်ပြီးတော့စူးစမ်းဖို့လိုပါတယ်အဲ့ဒါလိုစူးစမ်းဖို့အတွက်လည်းကျွန်တော်ဩစတြေးလျကနေမြန်မာကြီးကိုစူးစမ်းနေတဲ့မြန်မာတွေကိုတိုင်းသားတွေအကုန်လုံးကဩစတြေးလျမျိုးအားလုံးကိုလည်းကျွန်တော်တို့ကဆက်လက်ပြီးတော့တိုက်တွန်းလှုပ်ဆောင်ရင်းနဲ့
ပြောရေးဆိုခွင့်ရှိသူရှင်းနေယူဥညာဝင်ခင်ဗျာ RFI ကကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
โอเคမြန်မာနိုင်ငံရှင်းနေမြောက်ကောင်စီအထွေထွေအတွင်မူဦးအောင်ထွေကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတ
ယ်ဩစတြေးလျနိုင်ငံမြန်မာရေးရာကြောင့်ညွှန်ကြားမှုဒေါက်တာဦးမြင့်ချွေကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာ
RFI တနင်္ဂနွေဇကဝိုင်းကိုဒီမတင်ရန်နာခွင့်ပြုပါအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ Thank you.